ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာတဦးထပ်မံအတည်ပြုတွေ့ရှိကြောင်းဗုဒ္ဓဟူးနေ့မနေ့တနားရီအချိန်မှာမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်တာကြောင့် COVID-19 အတည်ပြုလူနာ3ဦးထိရှိသွားပြီဖြစ်ပါတယ်။အခုနောက်ဆုံးအတည်ပြုလူနာကတော့အင်္ဂလန်ကနေမတ်လ21ရက်နေ့ထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံကိုပြန်လည်ဆက်ရောက်လာသူဖြစ်ပါတယ်။လက်ရှိမှာတော့သူ့ကိုအင်းစိန်ပြည်သူဆေးရုံမှာတီးခြားထားစောင့်ချက်ကုသနေပြီးအခြေအနေတည်ငြိမ်ငြိမ်ရှိတယ်လို့လည်းသတင်းထုတ်ပါတယ်။တခြားလူနာ2ဦးကတော့ရန်ကုန်တိုင်းဝေပါကီဆေးရုံမှာ2ဦး၊နောက်ချင်းပြည်နယ်တီးတိမ်မှာ2ဦးတို့ဖြစ်ပါတယ်။လူနာ2ဦးစလုံးအခြေအနေတည်ငြိမ်ငြိမ်ရှိတယ်လို့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်။ချင်းပြည်နယ်တီးတိမ်မြို့ပြည်သူ့ဆေးရုံကဒေါက်တာဇော်မင်းနိုင်ကိုတီးတိမ်ကလူနာအခြေအနေဆက်သွယ်ချင်တာမှာတော့သူကအခုလိုပြောပါတယ
်။ဟုတ်ပါတယ်လက်ထောက်ဆရာဝန်တွေထပ်ပို့ပေးတယ်ဆိုတော့အခြေအနေသိချင်လို့ပါဆရာတို့လုံလောက်ချက်ရှိရလားဒီကိစ္စကင်တွယ်ဖို့ဘာတွေလိုလဲအဲ့ဒါအဓိကသိချင်ပါ
တယ်။အဲ့ဒါလေးကဟုတ်ကဲ့အဲ့ဒါကတော့ဒီနေ့ကနေရုံးချိုးကနေအင်အားရှိတာပါဗိုလန်တီယာအင်အားရှိတာပါ
ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့အခုလောလောဆယ်ဒီလူနာကိုကုသပေးတဲ့အပိုင်းမှာရောလုံလောက်မှုရှိပါလားဆရာတို့ဘာတွေလိုပါလဲ
အဲဘယ်လိုလိုအပိုင်းကိုဆိုလို့ကျန်လဲ
ကုသရေးနောက်သူ့ထိမ့်သိမ်းစောင့်ရှောက်ရေးပေါ့ဆရာ
လုံလောက်ချက်ရှိမရှိဘာလဲကလူနာကောင်းပါတယ
်ဟုတ်ကဲ့
လူနာစေတွားတဲ့အချိန်နဲ့တကယ်ဆိုရင်ပေါ်သက်တာမထုတ်လို့ရှိရင်ကသူတာမန်ပြည်သူတယောက်လိုသွားလို့လာလို့ရတဲ့အချိန်နဲ့သာချင်းနေကောင်းပါတယ်နော
်ဟုတ်ကဲ့ဆရာ
ဒီလူကြီးတွေ့ရပါတယ်အဲ့ဒါကတော့ကျွန်တော်အထက်ရဲ့လမ်းညွှန်ချက်ကိုကျွန်တော်စောင့်နေပါတယ
်ဟုတ်ကဲ့အဲ့တော့တီးတိမ်မှာပဲဆက်ထားမှာလားဆရာသူ့ကိုရန်ကုန်လွှဲဖို့တော့ဘာလို့ရှိပါလား
အဲ့ဒါကျွန်တော်ရဲ့အဲ့ကျွန်တော်ရဲ့အဆုံးချက်တင်ရမဟုတ်ပါဘူးဗျာ
နောက်တီးတိမ်ကိုရောက်နေတဲ့လူနာသွားလာခဲ့ရလမ်းကြောင်းတစ်လျှောက်သူနဲ့ထိတွေ့ဆက်ဆံခဲ့သူအလုံးကိုလည်းတရင်နှစ်ပတ်တီးခြားခွဲနေထိုင်ဖို့အင်္ဂါနေ့မှာအနာပိုင်တို့ဆောင်ရွက်နေပါတယ်မင်္ဂလာဆောင်အချူဓာတ်ပုံတွားရိုက်ခဲ့တဲ့ကလေးမျိုးဓာတ်ပုံတိုက်ကမိသားစုကိုလည်းအင်္ဂါနေ့ကစပြီးတရင်နှစ်ပတ်တီးခြားနေဖို့အနာပိုင်တို့အစီအစဉ်ထားတာပါဓာတ်ပုံတိုက်ပန်းရှင်စွန်တောင်က VOE ကိုအခုလိုပြောပါတယ
်ဆက်တော့ကိုတရက်ပဲရှိသေးတယ်ဆိုတော့လူရယာသူတို့ရိုက်တဲ့ဆိုင်ဆိုပြီးတော့လာမှာတော့မဟုတ်တော့ဘူးပေါ့နော်အဲ့ဒါတော့အဲဆိုင်ပေးတဲ့သဘောမျိုးဖြစ်သွားတာပေါ့နော်အမှလည်းလုံးလုံးစေတော့ဘာမှလည်းမဖြစ်ပါဘူးကျွန်တော်တို့ကတော့လူတွေကလည်းအပုံမှန်ပါပဲကျွန်တော်တို့ဟာကျွန်တော်တို့ဒီနေ့စီအောင်ဖွဲ့ကြည့်လာပြီးတော့ခဏလောက်နည်းနည်းဟိုဒီမှာခင်ဗျားတို့ပဲတတ်နေပြီးတော့ရမလားဆိုတော့နည်းနည်းနေလိုက်တာပေါ့နော်ဟိုအာနာပိုင်လောက်ထားတာဆိုတော့လေ
ဟုတ်ကဲ့
ဟုတ်ကဲ့ပါဆိုပြီးနေလိုက်တာပါလူတွေကလည်းအလိုမဆိုးပါဘူးလူတွေကကိုယ်ကလည်းဘာမှမဖြစ်ဘူးဆိုတော့လေတော့လောလောဆယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတော့မိသားစုဘယ်နှယောက်ရှိပါလဲ
ဒီမှာကျွန်တော်တို့ကျွန်တော်မိန်းမတစ်နှယောက်တစ်နှစ်ဟာနှစ်ခွဲတယောက်ပြီးတော့လူနောက်နှံဟို6နှစ်တယောက်
တီးတိမ်မြို့နယ်ဆေးရုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတဦးရှိနေကြောင်းတင်းငါနေကသတင်းထွက်လာပြီးနောက်အင်္ဂါနေ့မှာအနီးအနားကလေးမျိုးကလူတွေကိုလည်းမြို့ပြင်ထွက်ခွင်အာဏာပိုင်တို့ကပိတ်လိုက်ပါတယ်။ဒေသခံတချို့ကစိုးရိမ်စိတ်နဲ့တခြားဒေသတွေကိုသွားဖို့ပြင်ဆင်ခဲ့ကြတာပါ။တချိန်တည်းမှာပဲလူနာရှိနေရာတီးတိမ်မြို့မှာလည်းလူတွေအိမ်ပြင်မထွက်ဖို့အာဏာပိုင်တို့ကစော်ဩထားတယ်လို့ဒေသခံထားစင်ကပြောပါတယ်။
ကျွန်တော်တို့တော့ဟုတ်တယ်ကြောက်တယ်စူရင်ချိန်တန်းကြတာပေါ့နော်ပြန်မထွက်ရကြဘူးတချို့ကြောင်းလေအစူကျန်းကျန်းစာကြောင်းလေးပါဆိုရင်တို့လည်းအေးတယ်တို့ယူရမှာပြန်ကြတို့ကြောင်းဆရာကြီးကနေပြီးတော့ပြန်ခိုင်းတယ်အလိုမျိုးနည်းနည်းတော့ကြောက်ကြတယ်တချို့ရင်ဆိုရင်စာနေစူပြီးတော့ဝယ်ထားတယ်လူနေချာဒီမနေ့ဒီမင်းရှင်းနိုင်ကိုနေရီတော့ခင်ဗျာခါအကြည့်ရတယ်အဲဒါညမုံချုံမှာခါပြန်ကြည့်ရတယ်ခင်ဗျာတို့ရှင်ရင်ကိစ္စမရှိဘူးဆိုရင်ကိုအိမ်ထဲမှာပဲနေကြပါအဲလိုမျိုးပြောတာ
တီးတိမ်ပြည်သူဆေးရုံမှာဆောက်ရှောက်မှုပေးနေတဲ့လူနာကတော့အမေရိကန်ပြည်တော်စုမှာအမြဲတမ်းနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားဖြစ်ပြီးကိုပူလာတဲ့အတွက်ဓာတ်ခွဲဆန့်တက်ခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံဖြစ်အတည်ပြုခဲ့တာလည်းဖြစ်ပါတယ် ရန်ကုန်တိုင်းဝေဘာကြီးဆေးရုံမှာတိကျထကုတပင်းနေတဲ့အင်္ဂလန်ကပြန်လာတဲ့မြန်မာနိုင်ငံသားကတော့၂၂ရက်နေ့ကမြန်မာနိုင်ငံကိုပြန်လည်ဆက်ရောက်လာသူဖြစ်ကြောင်းပြန်လည်ဆက်ရောက်လာချိန်မှာလဲကူမှာတိကျဆောင်ဖြတ်ကြည့်ရှုခဲ့ပြီးအဲ့ဒီ၂၂ရက်နေ့ညမှာပဲမော်ဘီကအရှင်စီကိန်းတာရာမရဲ့ဖုန်ကြီးကြောင်းကိုပြောင်းရွှေ့ဆောင်ကြည့်ခဲ့ကြောင်းကျမ်းမာရေးနဲ့အကစားဝန်ကြီး ောက်လာကြတဲ့ကကိုပူချိန်တက်တာမျိုးဖျားနာတာမျိုးမရှိဘူးလို့လဲဝန်ကြီးဌာနထုတ်ပြန်ချက်ကဖော်ပြပါတယ်။ကိုပူဖျားနာခြင်းမရှိဘဲသူ့ကိုဘာကြောင့်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးခဲ့တယ်လဲဆိုတော့ရှင်းရှင်းလင်းလင်းမရှိသလိုသူ့နဲ့ဆက်ဆက်ပတ်သက်မှုတွေကိုလည်းမသိရပါဘူး။ဒါပေမဲ့ရန်ကုန်အမျိုးသားဓာတ်ခွဲခန့်ကကိုဗစ် -19 ကူးစက်ခံအဖြစ်အတည်ပြုထားတဲ့ဒီလူနာနှစ်ဦးရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ဓာတ်ခွဲကန်းကိုအင်္ဂါနေ့မှာပေးပို့ပြီးအတည်ပြုချက်ယူမယ်လို့ပြောဆိုထားပါတယ်။အဲ့ဒီရလဒ်တွေကတော့ထွက်ပေါ်မလာသေးပါဘူးရှင်။ကျမတင်ကြီးထိုက်ပါ။ဝါရှင်တန် DC ကနေဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။